က်ခတ်တဗေဒဆိုင်ရာအယူပဗေဒပညာရပ်မှာထူးခြားတဲ့အောင်မြင်မှုဖြစ်တဲ့ကမ္ဘာကနေအလင်းနဲ့တန်ပေါင်း50လောက်ကွာမှရှိတဲ့ black hole လို့ခေါ်တဲ့တွင်းနယ်ကြီးရဲ့ဓာတ်ပုံကိုပထမဆုံးကြားနိုင်ပြီဖြစ်ပါတယ်။အများစိတ်ဝင်စားနေတဲ့တွင်းနယ်ကြီးဆိုတာဘာပါလဲ။ American အာကာသစူးစမ်းရေးဌာနကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးပါမယ်။ဒီကဒနာပညာရှင်ပေါင်း200ကျော်ပါဝင်တဲ့ Event Horizon Telescope စီမံကိန်းကနေ2012ကစပြီး black hole ကိုတိုက်ရိုက်လေ့လာဆန်းစစ်မှုတွေလုပ်ခဲ့တာပါ။2019 April မှာတော့ Washington, Brussels, San Diego, Shanghai, Taipei နဲ့ Tokyo မြို့တွေမှာသတင်းစာရှင်းလင်းပွဲတွေလုပ်ပြီးအရင်ကမှန်းဆကြည့်ရတဲ့ Black Hole ကိုမျက်ဝါးထင်ထင်ပြသခဲ့ကြတာဖြစ်ပါတယ
်။ရိုးပဂရီမျက်လုံးနဲ့အဝေးကြီးမှန်ပြောင်းတဲ့ဒီလဝေးတဲ့နေရာမှာရှိတဲ့တွင်းနယ်ကြီးကိုလှမ်းကြည့်လို့လည်းမရပါဘူး။အလင်းနှစ်တန်ပေါင်း45တန်းအဝေးရဲ့နေရာမှာဓာတ်ပုံရိုက်လို့မရလို့အဝေးကြီးမှန်ပြောင်းတစ်ခုတည်းနဲ့လည်းရိုက်လို့မရပါဘူးအကယ်၍သာရေဒီယိုတယ်လီစကုပ်နဲ့ရိုက်မယ်ဆိုလို့ရှိရင်ကဘာလောက်ကြီးတဲ့ရေဒီယိုတယ်လီစကုပ်ကြီးကိုစင်ပြီးတော့ရိုက်မှရမှာဖြစ်ပါတယ်အဲ့တော့သိပ္ပံပညာရှင်တွေက guide 100-200လောက်ရှိတဲ့ရေဒီယိုတယ်လီစကုပ်တွေကိုကဘာအနှံ့ဖြစ်နေတာနေပလန်ပြီးတော့အချိန်ကြိုက်ပြီးပြိုင်တူရိုက်ကြပါတယ်အဝေးကြီးမှန်ပြောင်းတဲ့တိုင်းပြီးတော့ပုံပေါင်းများစွာကိုအချိန်ကြိုက်စီစစ်ပြီးတော့ဒီပုံတွေထောင်းနဲ့တောင်းနဲ့ချီရအောင်အကုန်လုံးတန့်အောင်လုပ်လိုက်ပြီးတော့မှဒီတွင်းနဲ့ black hole ရဲ့ဓာတ်ပုံကိုထုတ်လိုက်ပါတယ
်အခုပုံထုတ်နိုင်ခဲ့တဲ့ black hole ဟာဘယ်နေရာမှာရှိပါသလဲ
အလင်းနှစ်ပေါင်း45တန်းလောက်မှာရှိတယ်အလင်းရောင်ရဲ့နှုတ်နဲ့လာသွားလို့ရှိရင်အဲ့ဒီကိုရောက်ဖို့အတွက်နှစ်တန်းပေါင်း45တန်းကြာမှာပါဘလောက်ဝေးလဲဆိုလို့ရှိရင်ကျွန်တော်တို့နေစက်ကြဝလာထဲမှာမဟုတ်ပါဘူးကျွန်တော်တို့နေဆက်ကြဝလာရှိတဲ့နဂုတ်ကွေးတန်းကို Milky Way လို့ခေါ်ပါတယ်ကျွန်တော်တို့လိုနဂုတ်ကွေးတန်းပေါင်းတန်းထောင်ပေါင်းများစွာရှိပါတယ်ဒီဆက်ကြဝလာထဲမှာဒီအနန္တဆက်ကြဝလာပေါ့နော်အဲ့ဒီဆက်ကြဝလာထဲမှာရှိတဲ့နဂုတ်ကွေးတန်းနောက်တစ်ခု Virgo A ဒါမှမဟုတ်လို့ရှိရင် M89 M87 လို့ခေါ်ပါတယ်အဲ့ဒီနဂုတ်ကွေးတန်းအလဲတဲ့တဲ့မှာမှဒီမုတ်လက်ောက်အကွင်းလို့တွင်းနဲ့ကြီးကိုဓာတ်ပုံရိုက်ယူလိုက်တာဖြစ်ပါတယ်M87 ဆိုတာ Marcier 89 Marcier ဆိုတာ Charles Marcier လို့ခေါ်တဲ့နက္ခတ္တပေရပညာရှင်တယောက်က18ရာစုနှစ်ကတွေ့ခဲ့တာပါတွင်းနယ်ကြီးကိုတွေ့တဲ့နဂငွေတန်း Marcier 89ပါ Virgo A လို့လည်းခေါ်ပါတယ်
။ဒါကြောင့် M87 နဂငွေတန်းတဲ့က Black Hole ကိုဓာတ်ပုံရိုက်ဖို့စူးစမ်းကြတာပါလေ။
ကျွန်တော်တို့နဂငွေတန်း Milky Way ထဲမှာလည်းဒီလို black hole တွေထောင်ပေါင်းများစွာရှိပါတယ်။ဒါပေမဲ့အဲ့ဒီနဂငွေတန်းမှာရှိတဲ့ black hole ကသူ့ရဲ့ရောင်ကြီးကတောက်ပလွန်အားကြီးပြီးသူကနေထွက်တဲ့ radio line ကအပြင်းဆုံးအများဆုံးဖြစ်တဲ့အတွက်ဒီကမ္ဘာပေါ်မှာရှိတဲ့ radio telescope တွေနဲ့တိုင်းယူလို့ရတဲ့အတွက်အကုန်လုံးကအဲ့ဒီနေရာကိုချိန်ပြီးတိုင်းကြတာဖြစ်ပါတယ်။ M87 နဂငွေတန်းဒီ galaxy ရဲ့အလယ်မှာရှိတဲ့ twin net ဟာနေတဲ့အစတန်ပေါင်း9000လောက်ကြီးပါတယ်။
အများစိတ်ဝင်စားနေတဲ့ black hole ဆိုတာဘာပါလဲ
အလွန်တရာမှတိတ်တီးတဲ့နေရာတနေရာလို့သတ်မှတ်လို့ရပါတယ်တွင်းနဲ့ကြီးရဲ့တိတ်တီးစဘယ်လောက်များလဲဆိုလို့ရှိရင်ဘယ်အရာဝတ္ထုပဲဖြစ်ဖြစ်သူ့ပတ်ဝန်းကျင်ကိုဖြတ်သွားလို့ရှိရင်သူကတခါတည်းအတွင်းထဲကိုဆုပ်သွင်းလိုက်လိုက်အောင်ကိုသူကတိတ်တီးစများပါတယ် gravitational pull ပေါ့နော်ဆွဲအားအရန်များပါတယ်ပစ္စည်းဝတ္ထုတောင်မပြောနဲ့အလင်းရောင်တောင်မှသူ့ရှေ့ဖြတ်သွားလို့ရှိရင်အလင်းရောင်ပါအဆုတ်ခံလိုက်ရပါတယ်အဲ့လောက်ထိကိုတိတ်တီးစများတဲ့နေရာကို black hole လို့ခေါ်ပါတယ်ယူပါသေးတာအရာမျက်နှာပြင်တစ်ခုရှိတယ်လို့မှန်းလိုက်လို့ရှိရင်အရန်ကိုတိတ်တီးတဲ့နေရာကြလို့ရှိရင်ဒီမျက်နှာပြင်ကအပြန့်မနေဘဲနဲ့အဲ့ဒီနေရာမှာသွားချိန်နေတယ်အဲ့လိုချိန်နေတဲ့နေရာကဘာနဲ့သွားပြီးစဉ်းစားလို့ရလဲဆိုလို့ရှိရင်ပရောဘပါပါပါပေါ့နော်အဲ့ဒီအပြန့်ကြီးကိုအလဲမှာဂေါ်လီလုံးတစ်လုံးလို့ဟာမျိုးလေးတဲ့ဟာကိုထည့်လိုက်လို့ရှိရင်သွားချိန်သွားတယ်ပေါ့နော်အဲ့ဒါကို space time warp ဖြစ်တယ်လို့ခေါ်ပါတယ်အဲ့ဂေါ်လီလုံးကပုံပြီးတိတ်တီးတဲ့အဲ့ဆိုလို့ရှိရင်ပို့ပြီးခြိုင်မယ်။နောက်ဘလို့ဖြစ်သွားမလဲဆိုလို့ရှိရင်နေတွေအရန်ကိုတိတ်တီးပြီးတော့နေရဲ့တက်တန်းကုန်သွားတဲ့အခါကြလို့ရှိရင်တိတ်တီးစာအရန်များသွားတဲ့အတွက်အဲ့ဒါကို singularity လို့ခေါ်ပါတယ်။အဲ့ကြလို့ရှိရင်သူကကြော့ကြီးလို့ဖြစ်သွားတယ်။ twin net ကြီးဆိုပြီးဥပမာတင်စားပြီးပြောလိုက်တာပါ။အရာဝတ္ထုတွေသူ့ဘေးနားမှာရှိလို့ရှိရင်ဒီ twin net ကိုအကုန်လုံးကျသွားပါတယ်။အလင်းရောင်တောင်လွတ်မသွားနိုင်လောက်အောင်သူ့မှာ stress wave အရန်များသွားတယ်အဲ့ဒီကနေအလင်းရောင်တော့မမြင်ရလို့ရှိရင်ရေဒီယိုဆိုင်းကလည်းမြင်ရမှာမဟုတ်ဘူးပေါ့နော် အမှန်ဆိုလို့ရှိရင်ကျွန်တော်တို့မြင်ရတဲ့ဟာဒီတွင်းနဲ့ကြီးရဲ့ပတ်ဝန်းကျင်မှာရှိတဲ့ဓာတ်ငွေတွေအမုံတွေကုန်လုံးကိုတွင်းနဲ့ကြီးကအတင်းဆွဲယူလိုက်တဲ့အချိန်မှာသူကပူလွန်အားကြီးတဲ့အတွက်အနည်းနာမှာရှိတဲ့အမုံတွေအဆိုင်ခဲတွေဓာတ်ငွေတွေကမြင်မာလာတဲ့အပူချိန်ကိုရောက်သွားကြတယ်အဲ့ဒီကနေပြီးတော့မှရေဒီယိုလှိုင်းတွေထုတ်ပေးလိုက်တာထုတ်လိုက်တဲ့ရေဒီယိုလှိုင်းကိုခုနကအဝေးကြီးမှန်ပြောင်းနေတိုင်းလိုက်တဲ့အခါအမှန်ဆိုလို့ချင်းရေဒီယိုလှိုင်းကကျွန်တော်တို့မျက်လုံးနဲ့မမြင်ရပါဘူးဒါပေမဲ့မြင်ရအောင်သိပ္ပံပညာရှင်တွေကတိတ်တောက်ပါနေတဲ့ရေဒီယိုလှိုင်းကိုအဝါရောင်သိပ္ပံတောက်ပါတဲ့အဆိုအနီရောင်ဆိုပြီးတော့သူကပုံဖော်ယူလိုက်တဲ့အခါကျတော့အလဲမှာဘာအယောင်မှမရှိတဲ့ဟာတော့တွင်းနေပေါ့နော်အတူပေးနားမှာပပလည်းမှာဒီအဝါရောင်အနီရောင်နဲ့အကွင်းကြီးဖြစ်နေတဲ့ဟာကိုပုံဖော်ယူလိုက်တဲ့အတွက်ကျွန်တော်တို့ဒါကို black hole အနေနဲ့တွေ့ရတာပါ
နေတစ်စင်းရဲ့တက်တန်းကုန်သွားတဲ့အခါ supernova ပောက်ကွဲမှုကြီးဖြစ်ပြီးဒီပောက်ကွဲမှုကနေ black hole ဖြစ်လာတာပါဒီလိုဖြစ်လာမယ်ဆိုတာကိုကြိုတင် Hawking ထုတ်ခဲ့သူက Einstein ဖြစ်ပါတယ်
ဒီတွင်းနဲ့ကို Hawking ထုတ်တဲ့သူက1915ခုနှစ်မှာ black hole ရှိမယ်ဆိုပြီးတော့ general theory of relativity ပေါ့နော်တန်ရာ theory ကို Hawking ထုတ်ခဲ့တယ် Albert Einstein ဖြစ်ပါတယ်ဒီ Einstein ဟောခဲ့တဲ့ဒီလိုနေရာမျိုးတွေရှိတယ်ဆိုတဲ့ဟာကိုကျွန်တော်တို့ပထမအဦးဆုံးအချိန်ကိုတွေ့မြင်မြင်တွေ့ရခြင်းဖြစ်ပါတယ် black hole ရှိမယ်ဒီတွင်းနဲ့ကြီးရှိမယ်ဆိုတာကိုအဲ့ဒီတုန်းကတော့သူကမဖော်ပြခဲ့ပါဘူး theory အရသာသူကတွက်ပြခဲ့တာပါ1962ခုနှစ်မှာနက္ခတ္တပညာရှင်ဂျွန်ဝီလာဒီ black hole ရှိမယ်ဆိုတာကို Hawking ထုတ်ခဲ့ပြီး1980ခုနှစ်မှာတွေ့ခဲ့တာပါ
ဒီ black hole ဟာမပြောက်ပြက်တော့ပဲတည်မြဲနေပါသလား
ဒီတွင်းနဲ့ကြီးတဲ့ကိုထွက်သွားတဲ့ပစ္စည်းမှန်သမျှ drug မှန်သမျှအကုန်လုံးအစုပ်ခံလိုက်ရပြီးဒီတွင်းနဲ့ကြီးရောတဘာဝအလျောက်မြဲနေမှာလားဆိုလို့ရတယ်သူလည်းမတည်မြဲပါဘူးအဲ့ဒီမတည်မြဲတဲ့ဟာကို Stephen Hawking ဆိုတဲ့ယူပါပေတာပညာရှင်က Hawking ထုတ်လိုက်တာပါ black hole with radiation ပေါ့နော်ဒီတွင်းနဲ့ကြီးရနေပြီး x-ray ရောင်ကြီးတွေပြန်ထွက်လာတယ် radiation တွေပြန်ထွက်လာတယ်ပြန်ထွက်လာတဲ့အခါကျတော့တွင်းနဲ့ကြီးကပြတ်သွားပါတယ်ရှိတော့ပါ Stephen Hawking ကနောက်ရေးစရာတစ်ခုအနေနဲ့ပါပြောလဲဆိုတဲ့အခါကျမင်းအကယ်၍မြတ်အဆုတ်ခံလိုက်ရလို့ရှိလို့ရှင်တော့ပြန်တော့ထွက်လာမယ်ဒါပေမဲ့ပဂရိလူအနေနဲ့တော့ပြန်ထွက်လာမှာမဟုတ်အကယ်၍ပြန်မထွက်လာဘူးဆိုလို့ရှိရင်တော့တွင်းနဲ့ကြီးရဲ့ဟိုဘက်မှာနောက်ဆက်ကြဝလာတစ်ခုတွေကိုရောက်သွားမယ်လို့သူက Hawking ထုတ်ခဲ့ပါ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းဖက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။